ီကနေ့နေမျိုးတွေမှာလောက်ကြတဲ့ဆန္ဒပြပွဲတွေကရှမ်းပြည်နယ်မူဆယ်မြို့မှာစစ်တပ်နဲ့ရဲကဒီနေ့အစောပိုင်းပြစ်ခတ်ဖြစ်ခွဲလို့အမျိုးသားတအုပ်သေးဆုံးခဲ့ပါတယ်။ပြစ်ခတ်ရတဲ့အချိန်မျိုးကိုမူဆယ်မြို့ကန်တအုပ်ကဗီဒီယိုတွေကိုအခုလိုရှင်းပြပါတယ်။
မင်းကအဖေနာရောက်ပေါ့နော်အဲကျွန်တော်တို့ဘူးစင်မှာရှိတဲ့ဒီကခန်းနဲ့ဆန္ဒပြတဲ့အခွေကြီးကိုသူရေးနေစစ်တပ်အင်အားအများကြီးနဲ့ဖြူခွဲတယ်ဗျ။နောက်ပြီးမင်းယူဒုံးလေးပြစ်တယ်။ဖြစ်တော့ကျွန်တော်ဘူးစင်အထာသာကနေကျောင်းသားမှာပေါ့နော်။တယောက်ကိုသူတို့တနက်စီကအဖြစ်ပေါ့ခေါင်းမှန်နေဗျ။ခေါင်းမှန်တော့ပထမတော့ဖြူခွဲနေသေးတယ်။အဲနောက်ပိုင်းသူချဆုံးသွားတယ်ပေါ့နော်။အလောင်းကလည်းသူတို့ချက်ချင်းတကြူလိုက်တယ်တော့သူကအလောင်းကလာလူတွေတော့များဖြစ်မှာသူတို့အတွက်သူအလောင်းကလည်းချက်ချင်းတကြူလိုက်တယ်နောက်တော့အခုကဒီသုံးကျင်းဟာမူဆယ်မြို့ရဲ့ဒုတိယမြောက်ဒီသုံးကျင်းပေါ့နော်ဆန္ဒပြအဖွဲ့တွေကဒီတော့ဒုတိယမြောက်ဒီသုံးကျင်းဖြစ်ပါလိမ့
်ကချင်ပြည်နယ်မြေကြီးနားမြို့မှာလည်းဆန္ဒပြသူတယောက်တနက်ဖြစ်မယ်တည်ဆုံးခဲ့ရတာပါမလ28ရက်နေ့ကလေးကဆန္ဒပြပွဲတွေကိုနေရာပြစ်ခတ်ထုတ်ခွဲခံနေရတဲ့ရန်ပူရက်ကွက်မှာဖြစ်ပါလိမ့်ဒီကနေ့မလ30ရက်နေ့မှာတော့မျိုးသမီးငယ်တူသေဆုံးသွားတယ်လို့မြေကြီးနာမျိုးကန်ကပြောပြပါလာတယ်
။မျိုးသမီးတယောက်စဆုံးသွားတယ်။အသက်23နှစ်။ဆရာရဲ့ဆင်းတော့သုံးမသိဘူး။အခုတော့ဆက်ပြရတော့အဲစဆုံးသွားတဲ့သူရဲ့အနောင်ကိုစက်ကလိုက်မှပြေးချုံတော့တားနေအဲ့မှာပြင်းနေကဒီ PCC အဖွဲ့နဲ့အရင်ဖတ်တရားညှိနေတဲ့စက်ပတ်နဲ့အနောင်ကိုပြေးချုံဖြစ်နေတယ်။အဲ့ဒါအဲ့ဒီရန်ပူကိုသွားတဲ့စက်ချီနေစားရီကိုလည်းပြစ်ခံရတယ်ဘောနော်။အဲ့ဒါစားရတယ်ဆိုတော့ဘောနော်။28ရက်နေ့ဒီပေကနေပေါ့နော်အဲ့လိုဖြစ်နေတာအဲရန်ပူမှာဖြစ်နေတော့ကျွန်တော်ဒီဖက်မြစ်နာမြောက်ဆန်ကပါရောစာပွေးဖတ်တော့တကုံးရဲ့ကတော့လည်းခေါ်ဆန္ဒကြံကြနေတယ်စားစီနဲ့လုံနေရတော့တွေ့လိုက်တယ်ဆိုတော့ဟုတ
်မြန်မာနိုင်ငံတောင်ပိုင်းကတနင်္သာရီတိုင်းဒေသကြီးကော့တောင်မြို့မှာတော့ဒီနေ့မလ10ရက်နေ့မနေ့ပိုင်းကလေးကမြို့ရင်းမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်အနည်းဆုံး3ဦးသေဆုံးပြီးအများပြားဒဏ်ရာရရှိသွားတာပါထိုဝယ်မြို့မှာတော့မလ28ရက်နေ့ကလမ်းမပေါ်မှာစိုက်ကယ်စီးနေတဲ့စစ်တပ်ရင်နှန်းကဖြစ်ခဲ့လို့စိုက်ကယ်ပေါ်ပါလာတဲ့သူအသက်18နှစ်အရွယ်မြို့သားတဦးဒီကနေ့ပဲကွယ်လွန်သွားပါတယ်။အခုလိုမျိုးပြစ်ခတ်ဖြုတ်ခွဲနေပေမဲ့မြန်မာနိုင်ငံကမြို့ကြီးတွေသာမကနေမျိုးလေးတွေမှာပါပုံစံမျိုးစုံနဲ့စစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေကိုပြည်သူတွေကဆက်ပြီးလှုပ်ဆောင်နေကြတာဖြစ်ပါတယ်။မန္တလေးမြို့မုံရွာမြို့တွေမှာစိုက်ကယ်တပိတ်လူမဲ့တပိတ်တွေဖြင့်လူကြီးထောင်ချီပြီးတော့ဆက်လက်ဆန္ဒထုတ်ဖော်နေကြပါလေ။ဒါပြင်ခင်ဦးဝက်လက်မင်းနာမကွေးဒဇယ်မလှိုင်ကောလင်းနဲ့ပဲခူးတို့မှာလည်းလူထောင်ချီလမ်းလျှောက်တပိတ်တွေဖြင့်စိုက်ကယ်တပိတ်ထိုင်တပိတ်တွေလည်းပြုလုပ်ကြပါလေ။စစ်ဆောင်စီစံပြင်ရဲ့ဆန္ဒပြပွဲတွေပြုလုပ်တာကြောင့်စစ်တပ်ရဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ဖြစ်ခဲ့ပြီးတော့တေဆုံးသူခုထိဆိုရင်တော့910ဦးထက်မနည်းရှိရလို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းကအချက်လက်ထုတ်ပြန်ပါလေ။စစ်တပ်ရဲ့ကပြစ်ခတ်လို့တနက်ထိမှတေဆုံးသူတွေကအတက်မပြေတဲ့ခလေးမျိုးတွေလည်းပါဝင်တယ်လို့တေဆုံးသူအများစုကလည်းလူမျိုးတွေဖြစ်ကြပါလိမ့်ရှင်